မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဒီဇင်ဘာလ28ရက်ပေါ့ကြာနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားပါမယ
်ကျမကတော့ဆုမြတ်မှာပါရှင် Syria နိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်ကဒီ Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ Syria အာဏာပိုင်တွေကပြောကြားခဲ့ပါတယ်အတန်ထက်မြန်ဆန်တဲ့တိုက်ခိုက်ရေးနဲ့ကာကွယ်ရေးလက်နက်တွေကိုသုတေသနလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရဖို့ရှိတာကတော့တပ်မတော်ကိုပြစ်ခတ်မှုမပြုလုပ်ကြတိုင်ပိုင်းတောင်ပိုင်းရှမ်းတပ်ဖွဲ့ကအငင်းဆူလိုက်ပါတယ်
။အဲ့လိုပြစ်တယ်လို့ကြားတယ်။သူကတစ်ဖက်တက်ပဲဖြစ်နေတာ။အဲ့ဒီပံပီးတိုက်ခွက်ဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့ကမရှိဘူးလို့ပြောတယ်။ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဂံရတယ်လို့ပြောတယ်။ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြော
။မိုင်းပန်မျိုးနဲ့တွင်တပ်မတော်စစ်ကြောင်းပြစ်ခတ်ခံရမှုဖြစ်စဉ်ဟာသူတို့အဖွဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြောက်ပိုင်းမဟာမိတ်အဖွဲ့ကလက်တွေ့ကျတဲ့ပြစ်ခတ်ရစဲရေးကိုစတင်ပြီးအဓိကတိုက်ပွဲဖြစ်နေတဲ့သူတို့လေးဘွဲ့နဲ့တပ်မတော်အပါအဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လိုလာတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစေအရေးအတွက်တသန်းကျော်ဖမ်းမိတဲ့အကြောင်းစတဲ့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့ Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ဆီးရီးယားအာဏာပိုင်တွေကဒီကနေ့တောက်ကြားနေ့မှာကြေညာချက်ထုတ်ပြန်ပါတယ်မြို့ထဲမှာရှိသမျှဆီးရီးယားနိုင်ငံသားတွေနဲ့တခြားသူအားလုံးရဲ့လုံခြုံရေးကိုအပြည့်အဝအာမခံချက်ပေးထားတယ်လို့လည်းဆီးရီးယားစစ်တပ်ကပြောပါတယ်Manbij မြို့အပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ဆီးရီးယားတပ်တွေဝင်ရောက်ထိန်းချုပ်ပါလို့ဆီးရီးယားမှာရှိတဲ့ Quds အဓိကပြည်သူ့စစ်အဖွဲ့ YPG ကသမ္မတဘာရှာအယ်အာဆတ်ကိုတောင်းဆိုထားတာဖြစ်ပါတယ်အခုလိုမျိုး Manbij မြို့တော်ကိုမျိုးစီကိုဒီဆီးရီးယားတပ်တွေထိန်းချုပ်လိုက်တာဟာတိုးတက်တဲ့လက္ခဏာဖြစ်တယ်လို့ရုရှားအစိုးရကပြောပြီးတော့ချက်ချင်းကြိုဆိုခဲ့ပါတယ်ဆီးရီးယားကနေအမေရိကန်တပ်တွေအားလုံးရုတ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရန့်မျှော်လင့်မှထားပဲကြေညာခဲ့ပြီးတဲ့နောက် Manbij မျိုးကိုဆီးရီးယားအစိုးရတပ်တွေထိန်းချုပ်ဖို့အတွက် YPG တပ်တွေဘက်ကပန်ကြားခဲ့တာဖြစ်ပါတယ် IS စစ်သွေးကြတွေကိုအဓိကတိုက်ခိုက်နေတဲ့ YPG အဖွဲ့ကိုအမေရိကန်ပြည်ထောင်စုကစီးရီးယားပံ့ပိုးကူညီပေးနေတာပါတူရကီဘက်ကတော့ဒီအဖွဲ့ကိုသဘုံအဖွဲ့လို့သတ်မှတ်ပြီးတော့အပိတိုင်ချေမုံသွားမယ်လို့ပြောကြားထားပါတယ
်အမေရိကန်ဆိုရရန်ရဲချို့ကိုလာမယ့်2019နှစ်စပိုင်းကာလအထိပိတ်ထားမယ့်အခြေအနေဆိုင်နေပါတယ်2018နှစ်ကုန်ကနေ channel ရက်ဒီမှာဆိုရလုပ်ငန်းပြန်ဖွင့်နိုင်ရေးအထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့စလုံးကဆွေးနွေးညှိနှိုင်းမဲ့အစီအစဉ်မရှိပါဘူးအစိုးရလုပ်ငန်းတချို့ရပ်ထားရတာဟာဒီနေ့တောက်ကြနေ့မှာ9ရက်တင်းတင်းပြည့်မှာပါဒီလိုပိတ်ထားတဲ့အတွက်ထောင်ထဲချတဲ့အစိုးရဝန်ထမ်းတွေအလုံးမစင်းပဲနေနေကြရပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်ကြားဒတိုင်းကာရေးကုန်ကြမဲ့ငွေတွေကကနဦးသုံးစည်းဒေါ်လာ5ဘီလီယံတည်ပြုပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောင်းဆိုထားပါတယ်ဒီမိုကရက်အမတ်ဒီဘက်ကနယ်ကြားလုံခြုံရေးအတွက်အသုံးစည်းတချို့အတည်ပြုဖို့သဘောတူပေမဲ့လည်းဒတိုင်းကာရေးကိစ္စကိုတော့အခိုင်အမာကန့်ကွက်နေပါတယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့စလုံးချာတာပရင်းနီကမိနစ်အနည်းငယ်အစည်းအဝေးတွေကျင်းပခဲ့ပါတယ်အစိုးရလုပ်ငန်းတွေပြန်စနိုင်အောင်ဖြေရှာရေးညှိနှိုင်းခဲ့တာတော့မရှိခဲ့ပါဘူးဇန်နဝါရီ31ရက်တနင်္လာနေ့မှာတော့လွှတ်တော်နဲ့စလုံးအစည်းအဝေးတချို့မိဂါမတ်တကျင်းပဖို့အစီအစဉ်ရှိပေမဲ့လုပ်ငန်းဆောင်တာတွေထမ်းဆောင်မှာဆုံးဖြတ်ချက်ချမှာမဟုတ်တာကြောင့်အစိုးရလုပ်ငန်းတွေဆက်ပြီးတော့ရပ်ဆိုင်းနေဦးမှာဖြစ်ပါတယ်ခင်ဗျာ
နျူကလ িয়ার ထိပ်ဖူးတက်စင်နိုင်တဲ့ဒီအသံထက်မြန်ဆန်တဲ့လေယာဉ်ကိုရုရှားကပြစ်လွတ်ဆန်းသက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အသံထက်မြန်ဆန်တဲ့တိုက်ခိုက်ရေးနဲ့ကာကွယ်ရေးလက်နက်တွေကိုသုတေသနလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားခဲ့ပါတယ်အတန်ထက်ပြန်တဲ့စနစ်ကိုသုတေသနလုပ်တဲ့နေရာမှာအမေရိကန်ကဆယ်စုနှစ်ပေါင်းများစွာတည်းကရှေ့ပြေးနေပေမဲ့လက်နက်အနေနဲ့သုံးဖို့မလုပ်ခဲ့ဘူးလို့ကာကွယ်ရေးဌာနပြောခွင့်ရသူဒုတိယဗိုလ်မှူးကြီးမစ်ရှယ်ဘော်နန်ဇာက VOA ကိုပြောပါတယ်လက်နက်ဖြင့်သုံးဖို့လုပ်နေသူတွေဟာစစ်မြေပြင်မှာပိုပြီးတပန်းတအောင်လုပ်နေတာမို့ဒီကိစ္စကိုကင်တွယ်ဖြေရှင်းရမယ်လို့သူကပြောပါတယ်ရုရှားကအေဗွန်ဂတ်လို့နာမည်ပေးထားတဲ့လက်နက်ကိုဗိုလ်ထုနေတုန်းကဆန့်တက်တာကိုသမ္မတဗလာဒီမီယာပူတိုင်းဗလာဒီမီယာပူတင်ကိုယ်တိုင်ကြီးကြပ်ခဲ့ပါတယ်ဒီလက်နက်ကိုကြားဖြတ်ချေမှုန်းဖို့မဖြစ်နိုင်တဲ့အတွက်ရုရှားလုံခြုံရေးကိုဆယ်စုနှစ်နဲ့ချီအာမခံချက်ရှိစေမှာဖြစ်တယ်လို့ရုရှားသမ္မတကဆိုခဲ့ပါတယ်ဒီလက်နက်တွေကိုရှင်းနှစ်ကစပြီးတော့ဒီရုရှားနဲ့မဟာဗျူဟာမြောက်ဒုံးလက်နက်တပ်မှစသုံးမယ်လို့သမ္မတပူတင်ကပြောပါတယ်အခုလိုအတန်းထက်မြန်တဲ့လက်နက်တွေရုရှားကတီထွင်နေတာကိုပန်တဂွန်စစ်ဌာနချုပ်ကအစောပိုင်းကသတိထားမိပါတယ်အခုတော့ဒါကိုတုံ့ပြန်နိုင်ဖို့အတန်းထက်မြန်ဆန်တဲ့လက်နက်တွေအကြောင်းလေ့လာမှုဘက်ပို့ပြီးတော့အာရုံစိုက်သွားမယ်လို့ပြောကြားပါတယ်ရှင်
အမေရိကန်နောက်တောင်ပိုင်းနယူးမက္ကဆီကိုပြည်နယ်မှာအကောက်ခွန်နဲ့နယ်စပ်လုံခြုံရေးအာဏာပိုင်တွေထိန်းသိမ်းထားစဉ်သေဆုံးသွားခဲ့တဲ့အသက်ရှင်နှစ်အရွယ်ဂွာဒီမလာနိုင်ငံသားကလေးငယ်ဟာတုတ်ကွေးဖျားရောဂါကြောင့်သေဆုံးသွားတာဖြစ်တယ်လို့အလောင်းကိုခွဲစိတ်စစ်ဆေးချက်ကဖော်ပြလိုက်ပါတယ်ဖလီပေဂိုမက်စ်အလွန်ဇိုရဲ့နှာခေါင်းနဲ့အဆုပ်တွေကသွေးနဲ့တလိပ်စာတွေကိုစစ်ဆေးချက်တွေအရသူဟာတုတ်ကွေးဘီအမျိုးအစားဖြစ်တယ်လို့ကြသရီးနေ့ကထုတ်ပြန်လိုက်တဲ့နယူးမက္ကဆီကိုပြည်နယ်ဆေးဘက်တာဝန်ရှိသူတွေရဲ့ကြေညာချက်မှာပြောထားပါတယ်ဒီစစ်စစ်ချက်တွေရကလင်းငယ်ဟာတုတ်ကွေးဖြစ်ခဲ့တယ်လို့ပြသနေပြီးတော့ဘာကြောင့်သေဆုံးလဲဆိုတာကိုတော့အတိအကျသိရဖို့ဆိုရင်နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုတယ်လို့လည်းပြောပါရယ်ခရစ်မတ်နေ့မတိုင်ခင်တရားကသေဆုံးသွားခဲ့တဲ့အလွန်ဇိုဟာအမေရိကန်ကဖန်စီထိန်သိမ်းထားစဉ်သေဆုံးသွားတဲ့ဂေါ်ဒီမာလာနိုင်ငံကဒုတိယမြောက်ကလေးဖြစ်ပါတယ်သူမတိုင်ခင်ကတော့အသက်9နှစ်အရွယ်ဂျက်ကလင်းကောဟာလဲအဲ့ဒီအမေရိကန်အောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကထိန်သိမ်းထားစဉ်မှာဒီဇင်ဘာ10ရက်နေ့ကခွဲလွန်ခဲ့တာပါဂျက်ကလင်းဘလူကနေဘလူဖျားသွားတယ်ဆိုတာရှင်းရှင်းလင်းလင်းမရှိဘဲသူမနဲ့သူမရဲ့ဖခင်ကိုဖမ်းတဲ့အချိန်မှာနေကောင်းနေပြီးတော့ဒါပေမဲ့နေဆက်ကင်းစကန်ကိုဘတ်စကားနဲ့ခေါ်သွားချိန်မှာနေမကောင်းဖြစ်ပြီးစကန်ရောက်တဲ့အချိန်မှာဖျားနေတာဖြစ်ပါတယ်အမေရိကန်အာဏာပိုင်တွေကတော့သူမဟာနေဆက်ကိုမရောက်ခင်မှာရင်းနဲ့အစာတိတ်မရခဲ့လို့ဖြစ်နိုင်တယ်လို့ပြောပေမဲ့သူမဖခင်ကတော့မဟုတ်ဘူးဆိုပြီးတော့ညှဉ်းဆိုလိုက်ပါတယ်ဒီမိုကရက်အထက်လွှတ်တော်မှဒိုင်းဖိုင်းစတိုင်းကတော့ကလေးနှစ်ယောက်သေဆုံးမှုနဲ့ပတ်သက်ပြီးတော့ရှင်းနေစမ်းမှာလွှတ်တော်ကျန်းနာစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ကြောက်ကြနေညနေပိုင်းအတွက် VOA သတင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်မှာစစ်စင်းနေမြေအလိုက်ဒီဇင်ဘာ22ရက်နေ့ကနေပြီးတော့2019ဧပြီ30ရက်အထိစစ်ရေးလှုပ်ရှားမှုအလုံးရက်ဆဲထားမယ်ဆိုတဲ့သဘောတူညီချက်ကိုစစ်တပ်ကအကိုင်မာဆက်လက်ကျင့်သုံးသွားမယ်လို့တပ်မတော်ကဒီဇင်ဘာ29ရက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့ကရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်ကမိုင်းပန်နှောင်းလီပန်ပီလမ်းနာမှာတပ်ဆွဲထားတဲ့တပ်မတော်စစ်ကြောင်းကိုရှမ်းပြည်တောင်ပိုင်းအဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်စစ်သားတချို့သေဆုံးဒဏ်ရာရခဲ့တယ်လို့စစ်တပ်ရဲ့ကြေညာချက်ထဲမှာရေးထားပါတယ်။တိုက်ခိုက်မှုကိုလုပ်ခဲ့တဲ့ဒီ SSA တောင်ပိုင်းတပ်တွေကိုဥပဒေပေါင်းအတွင်းကနေတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းဆိုထားပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကတော့ဒီမိုင်းပန်မျိုးနဲ့အတွင်းတပ်မတော်စစ်ကြောင်းပြစ်ခတ်ခံရမှုဖြစ်စဉ်ဟာသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့ VOA မြန်မာပိုင်းကပြောပါတယ်။ရှမ်းပြည်ပြည်လက်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဒီဇင်ဘာ25ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဒီတပ်မတော်နဲ့ပအုပ်အမျိုးသားအဖွဲ့လွတ်မြောက်ရေးအဖွဲ့ချုပ် PNLO PNLA တို့ပေါင်းပြီးတော့ RCSS တပ်တွေကိုထိုးစစ်ဆင်တိုက်ခိုက်တယ်လို့ဖော်ပြချက်ဟာလည်းမှားယွင်းတယ်လို့မနေ့တုန်းကဒီစစ်တပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီဇင်ဘာ29ရက်နေ့တုန်းကပဲစစ်တပ်ကထုတ်ပြန်တဲ့နောက်ကြေညာချက်တစ်ခုမှာတော့ VOA အပါအဝင်သတင်းဌာနတချို့ကတိုက်ပွဲသတင်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောကြားချက်တွေကိုအသားပေးဖော်ပြထားတယ်လို့ပြောကြားထားပါတယ်။တချို့သတင်းဌာနတွေကတော့ဒီတပ်မတော်ဘက်ကိုစီးစစ်မေးမြန်းခြင်းမရှိဘူးလို့အပြစ်တင်ပါတယ်။ဒါပေမဲ့တပ်မတော်သတင်းမှန်ပြန်ကြားရေးတာဝန်ရှိသူတွေကိုဆက်သွယ်ပေမဲ့ဆက်သွယ်လို့မရဘူးလို့သတင်းသမားတွေကပြောကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်အဆိုးအဝါဆုံးထိခိုက်ခဲ့တဲ့ခရိုင်မှာရှားပွေကယ်ဆယ်ရေးတွေကိုရှင်းနေဇန်နဝါရီလအထိဆက်လုပ်သွားမှာဖြစ်တယ်လို့အနာပိုင်းကပြောကြားလိုက်တဲ့အချိန်ထဲမှာပဲရာသီဥတုဆိုးဝါးမှုကြောင့်အနက်ခရကတောင်းမိတောင်ကျွန်းကနေနောက်ထပ်ဆူနာမီထပ်ဖြစ်နိုင်ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတာတွေမလုပ်နိုင်ပဲဖြစ်နေပါတယ်။သန္ဓေရေလက်ကြားမှာဖြစ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်သေဆုံးသူရေတွက်ဟာ426ယောက်ရှိသွားခဲ့ပြီလို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကဒီကနေ့ပြောပါတယ်။ဆိုးပိုင်းတွေကတော့တချို့သေဆုံးသွားသူတွေရဲ့စည်ရင်းကနှစ်ခါထပ်နေတာကြောင့်ဒါဟာအရင်ကကျင်းညာတာထက်တော့အနည်းငယ်ရော့ချသွားခဲ့ပါတယ်။အခုချိန်ဒီတော့23ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းပြောပါရယ်ပင်လယ်ပြင်မှာလိုင်းကြီးပြီးတော့တိမ်ထူနေတာကြောင့်အနက်ခရကတာမီးတောင်ကိုစုံစမ်းစစ်ဆေးဖို့ကြိုးပမ်းတာတွေဟာအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ဇနီးနေ့ကပောက်ကွဲမှုကြောင့်မီးတောင်ရဲ့ကြီးမားတဲ့အစိပ်ပိုင်းကြီးပြိုကျခဲ့ပြီးတော့ဆူနာမီရေလိုင်းလည်းဖြစ်ပွားခဲ့ပါတယ်သူဂျိုလူကနေရရှိခဲ့တဲ့ပုံရိပ်တွေကြတော့မီးတောင်ကအခုခါမှာတေးသွားတာကြောင့်နောက်ထပ်ဆူနာမီဖြစ်လာခဲ့ရင်လည်းအခုလောက်ထိပြင်းထန်စရာမရှိဘူးလို့ဆူနာမီကြွမ်းကျင်သူကပြောပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံကဒုက္ခသည်ပြည်လည်နေရာချထားရေးဌာနရဲ့အချက်အလက်တွေကိုကွန်ပျူတာဟက်ကာတွေခိုးယူပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးဗက်ပြောင်းလာသူတထောင်လောက်ရဲ့ကိုယ်ရေးအချက်အလက်တွေကိုဖောက်ချခဲ့တယ်လို့တောင်ကိုရီးယားပြည်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံတောင်ပိုင်းဂွန်မီမြို့မှာရှိတဲ့ဒုက္ခသည်ပြည်လည်နေရာချထားရေးရုံးကွန်ပျူတာတစ်ခုထဲကိုဗိုင်းရပ်စ်တစ်မျိုးထည့်ပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးလာပြီးတောင်ကိုရီးယားမှာအခြေချခိုးလုံနေသူ969ယောက်ရဲ့နာမည်မွေးတက်ကရစ်နဲ့လိပ်စာတွေကိုခိုးယူခဲ့တယ်လို့ပြောပါတယ် အခုလိုကွန်ပျူတာတွေထဲဝင်ပြီးတော့ဒီအချက်အလက်တွေရယူတာဟာမြောက်ကိုရီးယားရဲ့လက်ချက်လားဆိုတာကိုတော့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဌာနကဖြေဆိုဖို့ညှင်းဆန်းခဲ့ပါတယ်ရှင
်ဘင်္ဂလားဒေ့ရှ်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေဒီကနေ့မှပြီးဆုံးသွားခဲ့ပြီးဒါကာမြို့တော်မှာတော့အာဏာပိုင်တွေကလုံခြုံရေးတွေတိုးမြှင့်ချထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအတိုက်ခံမာမိတ်အဖွဲ့ဝင်တွေနဲ့အလို့သမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးတွေတိုးမြှင့်ခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကိုလာမဲ့ဒီဇင်ဘာ30ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်စစ်တပ်ကဒါကာမြို့တော်ကလမ်းတွေပေါ်မှာရှိတဲ့မော်တော်ယာဉ်တွေပေါ်မှာလက်နက်တွေနဲ့ဖောက်ခွဲပစ္စည်းတွေပေါင်းပါဆိုတာကိုရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုကြေညာပြီးချိန်ကစပြီးတော့အတိုက်ခံမာမိတ်ပါတီ20လောက်ကကောင်းဆောင်လေးနဲ့တက်ကြွလို့ရှားသူ 8,100 ကျော်ဖမ်းဆီးခံခဲ့ရတယ်လို့ BNP ပါတီကခြားသပိုင်းလေးကကြေညာချက်ထုတ်ပါတယ်။နေနေကလေးနေ့မှာချင်းမမဲ့ဒီရွေးကောက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာလည်းလုံခြုံရေးတွေတင်းကျပ်ထားတာရှိတယ်လို့အဲ့မှာရှိတဲ့ဒုက္ခသည်တွေက VOA ကိုပြောပါတယ်ခင်ဗျာ။ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တောင်ဘက်အခြေပြုတပ်မတော်စစ်ကြောင်းတစ်ခုကိုတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကလာရောက်ပစ်ခတ်လို့စစ်သည်တချို့ကြဆုံဒဏ်ရာရတယ်ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ကို RCSS ဘက်ကညင်လိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတက်မတော်ထိပ်ပိုင်းကောင်းဆောင်တွင်နဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့လည်း RCSS ဘက်ကပြောပါတယ်ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်မိုင်းပါမြို့နယ်တွင်တက်မတော်စစ်ကြောင်းပြစ်ကတ်ခံရမှုဖြစ်စဉ်ဟာသူတို့ဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တက်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ဝန်းကအခုလိုညင်းဆိုပါတယ
်ကျက်တကယ်မြေပြင်မှာကြားလာတော့ကျွန်တော်တို့ကတက်ခွဲမဖြစ်ရဘူးလို့ပြောတယ် CNL ဟိုက BNL ပေါ့နော်သူတို့ကအလုံးနဲ့ကြီးနေတယ်သူတို့ပြစ်နေတယ်နှစ်နာရီနဲ့နှစ်နာရီခွဲ9နာရီနဲ့9နာရီ20ကြီးပေါ့နော်အဲအဲ့လိုပြစ်တယ်လို့ကြားတယ်သူကတစ်ဖက်သက်ပဲဖြစ်နေတာအဲ့ဒီပန်ပီးတိုက်ခွဲဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့လူမရှိဘူးလို့ပြောတယ်ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဂါရရတယ်လို့ပြောတယ်ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြောတယ
်ဂျာရာပရင်းလေးကမိုင်းပန်မြို့နယ်နောင်လေပန်ပီးလမ်းကြားပြစ်ခတ်ခံရမှုကြောင့်တပ်မတော်ဘက်ကစစ်တီတချို့ကြဆုံတန်ရာရရှိခဲ့လို့မိုင်းပန်မြို့နယ်တပ်မတော်စေယုံကိုပို့ဆောင်စေကူတတ်မှုခံရတယ်လို့တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တမရော်နေနဲ့စစ်စင်ရေးနယ်မြေလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားရှိပြီး2018ခုနှစ်ဒီဇင်ဘာလ23ရက်နေ့ထုတ်ပြန်ကြေတိုင်းတန်လိတ်တန်စိတ်နဲ့ခိုင်ခိုင်မာမာဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့ပိုက်ခိုက်မှုတွေဖြစ်ပေါ်လာတဲ့အပေါ်မှာတရားဥပဒေပေါင်သွင်းကနေပြန်လည်တုတ်ပြန်သွားမယ်ဆိုပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီဇင်ဘာ29ရက်စောနေ့ထုတ်ပြန်ထားတာပါအခုနောက်ဆုံးဖြစ်ရတဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တမရော်ဖွဲ့နဲ့မြမတမရော်ထိပ်ပိုင်းခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ကျွန်တော်တို့နဲ့ပေါ့နော်စံတော်ဘက်ကထိပ်ပိုင်းကောင်းဆောင်နေနော်တာဝန်ရှိတဲ့ဒီကိုတွေ့ဆုံဖို့ဆိုပြီးတော့ဒီကထားတာရှိပါတယ်အဲအဲ့ဒီချိန်ကျရင်ကျွန်တော်တို့ဘက်ကနှစ်ဖက်နော်ဆွေးနွေးကြမှာဖြစ်ပါတယ်
တမရော်နဲ့ထိတွေ့မှုမရှိစေဖို့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွက်စစ်ကနေ RCSS SSC လှုပ်ရှားတပ်တွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားတယ်လို့လည်းသူကဆိုပါတယ်မိုင်းပန်နောင်လီပန်ဝိဆက်တက်ထားတဲ့လမ်းကြောင်းလေးမှာအခြေပြုထားတဲ့မြမတမတော်စစ်ကြောင်းကိုပြစ်ခတ်တဲ့အဖွဲ့ဟာပို့မျိုးရာလူမျိုးရေးတမတော်ဖြစ်တယ်လို့ RCSS ဘက်ကထပ်မံဆုတ်ဆွဲတဲ့အပေါ် PNL အဖွဲ့ဗဟုလူမှုဆောင်ကော်မတီဝင်ဘူမှုခုမင်းသိန်းကညင်းဆိုပါတယ
်ကျွန်တော်တို့ဒီမြမတမတော်စစ်ကြောင်းကိုကျွန်တော်တို့ကြားရတဲ့ပြည်တယ်ဆိုတာအဲ့ဒီဆက်ပြောဖြစ်တယ်ဆိုတာအားသာရှိပါဘူ
းလက်ရှိမိုင်းပန်မြို့နယ်ဒေသတွင်းမှာ NCA ပြည်ရနှစ်ဘွဲ့ဖြစ်တဲ့ RCSS နဲ့ PNL တို့အကြားအချင်းချင်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါဒီဇင်ဘာ24နဲ့25ရက်နေ့မှာလဲနှစ်ဖက်ဖွဲ့ကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘူမှုခုမင်းသိန်းကပြောပါတယ
်နောက်ဆုံးအချိန်တွေကအစကကျွန်တော်တို့24ရက်နေ့မှာဒီချိန်မှာတော့အမှန်များဆယ်ဒီ25ရက်နေ့ခေတ်မှာနေတော့เนาะဒီနေ့ဆိုနိုင်ရေးဆင်းရမှာဒီချိန်မှာနေနေတော့ကြာလာတယ်เนาะမိန်းပါမျိုးနဲ့နာမည်ကြီးအောင်ဒီမောင်လေးရာဘူးရာမိန်းမတော
်တမတော်အနေနဲ့သာဝရငင်းချမ်းကြီးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြေခါတက်ကဲမှုရက်စဲရေးနဲ့သာဝရငင်းချမ်းကြီးအတွက်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့ဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေ၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုအလုံးရပ်ဆိုင်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိတမတော်လှုပ်ရှားမှုဟာအရင်ကထက်ပိုများလာတယ်လို့တောင်ပိုင်းရှမ်းပြည်တမတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်။တကယ့်မြေပြင်မှာကြတော့တက်လှုပ်ရှားမှုတွေကကျွန်တော်နယ်မြေမှာကြတော့နော်အရင်အတိုင်းပဲမထူးခြားဘူးဖြစ်နေတယ်။နယ်မြေလှုပ်ရှားမှုတွေပိုပြီးတော့တောင်လှုပ်ရှားလာတယ်လို့အဲ့လိုမြင်တယ
်။လက်ရှိရှမ်းပြည်နယ်တွင်းမှာတောင်ပိုင်းရှမ်းပြည်တမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPP SSA တမ်းမလောင်ဖွဲ့ TNL တို့ကြားမှာလည်းစီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။တမတော်ရဲ့ထုတ်ပြန်ချက် RCSF ကညှင်းဆိုချက်တွေနဲ့ပတ်သက်ပြီး တမတော်ရဲ့သဘောထားကိုသိရဖို့တမတော်တရင်မှထုတ်ပြန်ရေးဖွဲ့သွဲဘက်သွေးမှုကို VOA ကအကြေကြေဆက်သွယ်ခဲ့ပြီးမဲ့လဲတယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူ
းနိုင်ကိုရင်တရင်ပြေပို့ထားတာပါအခုတစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆန်ရတရင်လွှာတပုတ်ကိုတင်ဆက်ပေးပါမယ်ကချင်တအန်းပလောင်ကိုကတ်နဲ့ရခိုင်တပ်ဖွဲ့တွေစုစည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကလက်တွေ့ကျတဲ့အပြစ်ခတ်ရဲစဲရေးကိုစတင်ပြီးအဓိကတိုက်ပွဲဖြစ်နေတဲ့သူတို့လေးဘွဲနဲ့တမရအပါဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လူလာကြောင်းကမ်းလှမ်းလိုက်ပါတယ်။လက်တွေ့ကျတဲ့အပြစ်ခတ်ရဲဆဲဖို့ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ AA ခေါ်ရခိုင်တပ်ဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်တာတွေရဲဆဲရေးကိုလည်းတောင်းဆိုထားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တမရကာကွယ်ရေးဦးစီးချုပ်ယုံကဒီဇင်ဘာလ22ရက်နေ့ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းနယ်မြေမှာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့ထုတ်ပြန်လိုက်တဲ့အပေါ် KIO ကချင်လွတ်လပ်ရေးအဖွဲ့ TNLA တအန်းပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်တွေဆွေးနွေးပြီးသူတို့သဘောထားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အဓိကလိုလားချက်ကိုမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရသူ TNLA တအန်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းမှုဗိုလ်မှူးချုပ်တပ်ဖုံးကျော်ကအခုလိုပြောပါတယ
်ကျွန်တော်မြောက်ပိုင်းမဟာမိတ်အဓိကလိုလားတာကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဟိုတကယ်လက်တွေ့ကြဘလို့ yes same လဲကျွန်တော်အဓိကလိုလားပါတယ်အဲကျွန်တော်နှစ်ဖက်ဒီလိုအပြစ်ခတ်ရဆဲရေးဒီဆောင်ရွက်နိုင်မှာဒါလည်းရင်တစ်ဆင့်တူကျွန်တော်တို့ဒီနိုင်ငံကြီးတွေးဆဆွေးနွေးတဲ့ဟာဒီဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့အဲကျွန်တော်တို့ဒီအခုတိုက်ပွဲဖြစ်နေတာကလည်းအထူးသဖြင့်ဒီ၄ဖွဲ့နဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့၄ဖွဲ့ကမြန်မာတပ်မတော်ပါဝင်တဲ့မြန်မာအစိုးရကိုယ်စားလှယ်နဲ့ကျွန်တော်တို့တွေးဆဆွေးနွေးပြီးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်။လက်တွေ့ကျတဲ့အပြစ်ခတ်ရဲစဲရေးစတင်ရေးနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ်။
ခုဒီအနောက်ပိုင်းတိုင်းဖြစ်တဲ့ကျွန်တော်ရခိုင်နယ်ကမှာဒူဒူဆွေးနွေးရတဲ့မှာပါတဲ့ ULEE EE တမတော်နဲ့အဲတိုက်ပွဲတွေဖြစ်နေမှာဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့အပြစ်ခရရဆေးကြီးကိစ္စတွေဆွေးနွေးဖို့ဘယ်လိုမှဖြစ်နိုင်မှာမဟုတ်ဘူး။ဒါကြောင့်မို့အဲ့ဒီမှာလည်း yes ဆဲပေးဖို့လိုတယ်ရက်တန့်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။အဲအဲ့လိုရက်တန့်ပေးမှသာလေကျွန်တော်တို့ဖက်ကလည်းကျွန်တော်တို့ရဲ့တက်တယ်ကိုကျွန်တော်တို့ဟိုထိန်းချုပ်နိုင်မယ်အဲရက်တန့်နိုင်မယ်အဲ့ဒါဆိုရင်ကျွန်တော်တို့လက်တွေ့ကြတဲ့အပြစ်ခရရဆေးကြီးတွေဆောင်ရွက်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့သူတို့လေးဘွဲ့နဲ့တရုတ်ပြည်မှာဆွေးနွေးဖို့ဆွေးနွေးစဉ်မှာပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မှာပါဝင်တဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ရှမ်းမြောက်အဖွဲ့တွေကိုအတိတ်တည်းအဖြစ်ပါဝင်ဖို့ကိုလည်းတောင်းဆိုထားပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့တမ်ဘရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်နှစ်ခုမှာကွဲလွဲချက်တွေတွေ့နေရကြောင်းပြောပါတယ်
ထုတ်ပြန်ရဲ့နှစ်ခုကိုကြည့်လိုက်ရင်အဲ့ဒါဆက်ကျင်ဘက်တွေအများကြီးပဲတွေ့ရတာတမ်ဘရော်ဘက်ကတော့ဖြစ်တိုင်းငါးတိုင်းလည်းကြီးညာတယ်ရခိုင်ပြည်နယ်တိုင်းမပါဘူးပေါ့နော်ဒီဘက်ကတော့အဲ့ဒါကိုသူတို့တောင်းဆိုတယ်အဲ့ဒီကြတွေမှာရဆိုင်ပြီးတဲ့ခါကျတော့မှအဲ့သူကလည်းအပြစ်တစ်ခါပြန်ရဆိုင်နေရှိတဲ့တဘောမျိုးအဲ့ဒါတစ်ခုကအခက်အခဲရှိတယ်နောက်တမ်ဘရော်ဘက်ကတော့သူဖြစ်တဲ့ရက်မှာနှစ်ခါလောက်ရေးထားတယ်အဲ့ဒီမှာတစ်ခွက်ချင်းနဲ့ပဲသူကတွေ့မှာဒါပေမဲ့ကိုဘက်ကရေးတဲ့ဥစ္စာကလည်းတိတိကျကျသူတို့ကလည်းတောင်းတယ်ဒါတို့ကဒီဘက်ကလုံးပေါင်းပြီးတော့မှပြည်မယ်အဲ့လိုမျိုးပေါင်းပြည့်တဲ့စီကိုဝါတို့မိုင်းလာတို့ SSB တို့ဝါတို့ကလည်းဟိုတက်ပြည်နေနဲ့တက်မယ်ပြီးရင်ဆင်းရဲဘွဲတွေကလည်းတင်းပြီးမှလည်းလုပ်မယ်အဲ့တော့ပရမတ်ဦးဆုံးဆင်းရဲဘွဲတွေစဖို့အတွက်တောင်မှခက်နေတယ်ဒီလိုတော့တွေ့ရတယ
်မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့ဒီတောင်းဆိုချက်ဟာငင်းချမ်းရေးကော်မရှင်နဲ့တရုတ်ပြည်မှာ၃ချိန်တိုင်းတွေ့ဆုံဆွေးနွေးခဲ့တဲ့အချက်တွေအပေါ်အခြေခံပြီးတောင်းဆိုတာဖြစ်ကြောင်းနဲ့ဇန်နဝါရီလမှာငင်းချမ်းရေးကော်မရှင်နဲ့နောက်တစ်ချိန်တွေ့ဆုံဖို့သဘောတူထားတာကြောင့်တမ်ဘရော့အပါဝင်အစိုးရငင်းချမ်းရေးကိုယ်စားလှယ်တွေနဲ့အဲ့ဒီအချိန်မှာစတင်ဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းဗိုလ်မှူးချုပ်တပ်ဖုံးကျော်ကပြောပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်အပေါ်တမ်ဘရော့ရဲ့သဘောထားကိုမေးမြန်းနိုင်ဖို့တမ်ဘရော့ပြည်သူ့စစ်ဆန်ရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးချုပ်ဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူ
းကိုမိုးစော်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစီးပြတသန်းကျော်ဖမ်းမိတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်ထိုင်းမြန်မာနယ်စပ်ချင်းတောင်ခရိုင်မှာမူရီကိုင်းနဲ့ထင်းတိုင်းနယ်ကြားဆောင်တပ်တို့အကြတိုက်ပွဲဖြစ်ပြီးစိတ်ကြွစီပြအရေးအတွက်တသန်းကျော်ဖမ်းမိလိုက်ပါတယ်။လူအုပ်စုလိုက်ဖျက်ဝင်လာတာမျိုးသိရှိရအောင်သတိပေးစနစ်တပ်ဆင်ထားတဲ့အတွက်အခုလိုထိတွေ့တိုက်ပွဲဖြစ်ပြီးမူရီစီဝါရီဖမ်းမိတာပါ။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းမဟောင်ဆောင်ဒေသနဲ့ချင်းရိုင်အကြားမှာရှိတဲ့ချင်းတောင်ခရိုင်မှာဒီဇင်ဘာလ28ရက်နေ့မနက်9နာရီလောက်က AK-47 မောင်းပြန်တပ်နဲ့ကိုင်ဆောင်ထားတဲ့မူရီကိုင်းဝင်15ဦးထက်မနည်းဟာထိုင်းနယ်ဇက်ကိုဖျက်ပြီးဝင်လာတာကိုအချက်ပေးစနစ်ကနေသိရှိတာကြောင့်ထိုင်းနယ်သားဆောင်တပ်ရင်းနှင့် တရင်ကအဖွဲ့တွေကတွားရောက်ရှင်းလင်းခဲ့တာဖြစ်တယ်ဆိုပြီးထိုင်းတာဝန်ရှိသူတွေကပြောပါတယ်။အမှန်ကစစ်တေသဘုံမူးကြီးချက်လောင်ချိုင်းကတော့မြောက်ပိုင်းကနေဝင်လာတဲ့မူရစ်စေးဝါးတွေကိုအမြန်ဆုံးရှင်းလင်းနိုင်ဖို့မူရစ်ကင်းစင်တဲ့နယ်မြေဖြစ်ဖို့ကျွန်တော်တို့လှုံ့ဆော်နေပါတယ်။အထက်ပိုင်းအစိုးရခေါင်းဆောင်ပိုင်းတွေကအောက်ပိုင်းကနယ်မြေတာဝန်ရှိသူတွေပါအားလုံးကလက်တွဲညီညီနဲ့လှုပ်ဆောင်နေပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ဒါနာထုတ်ဖို့ဒီကလာနဲ့ဒီဘုံကပြရရင်တက်တယ်ဆိုပါတယ်။ဒီနာဘာဘုံနဲ့တော့
အစိမ်းရောင်စစ်ကြောဘုတ်အိတ်တွေကိုစီနဲ့လက်နက်ကင်မူရစ်ခိုင်းဝင်တွေဟာထိုင်းနယ်ဇက်ကိုဖျက်ကျော်ဝင်ရောက်လာခဲ့ကြတာပါ။အခုနောက်ပိုင်းမှာတော့ထိုင်းစစ်တပ်ကနေတုံးနေတဲ့နယ်ဇက်လုံခြုံရေးစနစ်ကြောင့်မူရစ်စေဝါသမားတွေဟာထိုင်းနယ်ဇက်ကိုလွယ်လွယ်နဲ့ဖျက်ကျော်ဖို့အတွက်ပို့ပြီးတော့ခက်ခဲလာတာပါ။နေသားစီးကိုလူအုပ်စုလိုက်ဖြတ်လာတာကိုသိရှိတဲ့သတိပေးချက်ကိုထိုင်းနယ်ဇက်ရဲ့အနီးဆုံးမှာရှိတဲ့နေသားဆောင်စစ်တပ်ကရခဲ့တာပါမြန်မာနယ်ဇက်နဲ့2ကီလိုမီတာအကွာမှာပဲနှစ်ဖွဲ့အကြား15မိနစ်လောက်အပြန်လည်ပစ်ခတ်ခဲ့ပြီးတဲ့နောက်မူရစ်ခိုင်းဝင်တွေဟာသူတို့တည်ဆောင်လာတဲ့ကျောဘုတ်အိတ်တွေကိုစွန့်ပစ်ပြီးဖျက်ပြေးသွားတယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါတယ်အစင်းရောင်စစ်ကျောဘုတ်အိတ်17လုံးမှာထည့်ထားတဲ့ကိုယ်တော်လုံးတစ်စိတ်စိတ်ကြွစီပြတသန်းတသိန်းခမန်းကြီးကာလာတန်ဖိုးကတော့ဗန့်ငွေတန်ပေါင်း220လောက်ရှိတာပါမူရစေဝါးတွေနဲ့အတူ AK47 တနတ်တလက်ကိုတင်းစီနိုင်ခဲ့တယ်လို့လည်းထိုင်းစစ်တပ်ကဆိုပါတယ်နေ့တိကူးချိန်အမီအားလက်ရက်တွေနဲ့အချိန်ကိုက်ပြီးထိုင်းနယ်မြေအတွင်ဝင်ရောက်လာတာကိုအခုရက်ပိုင်းအတွင်ဖမ်းမိထားတဲ့စိတ်ကြွစီပြအရေးအတွက်နှစ်တန်းကျော်လောက်ရှိသွားပြီဖြစ်ပါတယ်ထိုင်းမြောက်ပိုင်းမှာ2018ခုနှစ်အတွင်းထိုင်းစစ်တပ်နဲ့ရဲတွေကပိုက်ဆိုင်တိုက်ရှာဖွေဖမ်းဆီးခဲ့တာကြောင့်ဖမ်းဆီးရမိတဲ့စိတ်ကြွစီပြအရေးအတွက်ဟာလည်း355တန်းကျော်ရှိသွားပါပြီ။နိုဝင်ဘာလကုန်နဲ့ဒီဇင်ဘာလအတွင်းမူရစ်စေဝါတည်ဆောင်တဲ့မူရစ်ခိုင်းဝင်တွေနဲ့ထိုင်းစစ်တပ်တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့တာဟာလည်း6ကြိမ်ထက်မနည်းရှိသွားပြီဖြစ်ပါတယ်ရှင
်။သောရရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစ်စေဝါလက်ဝယ်တွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်သံတွေထွက်ပေါ်လာနေပါတယ်။မူရစ်စေဝါတွေအများအများဖမ်းဆီးမိနေပေမဲ့တရားခံကိုမမိတာ။ရာဇဝတ်မှုကြီးတွေကိုမဖော်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။မူရစီဝါအပါအဝင်ရာဇဝတ်မှုတွေကြဆင်းရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောဒရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VIO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VIO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေး live season ကကြိုဆိုပါရရှင
်။စနေနေ့တိုက်ရိုက်လေး live season မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။VOA မြန်မာပိုင်းရဲ့တောက်ကြနေညနေပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ပေးနေပါတယ်။စောင်းနှင်းတွေဝေတဲ့ဒီနှစ်သစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တော့အဆိုင်ထိဆိုင်တည်ဆူထားတဲ့ဒီဇင်ဘာနံနက်ခင်းလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ပါရှင်။
တရားချက်လိမ့်မယ်မင်းရဲ့ကိုရဲ့ဒီဇာလန်ကိုကိုစီကိုငါရေးခဲ့ကြပြီခွေဒီနေ့မရင်ခင်ဆောင်ရနတ်တင်တဲ့အချိန်အခုလိုမျိုးနဲ့တွေတပွဲပွဲကြတဲ့အချိန်ရောက်လာပြီရေကြာတော့လေအေးမယာနဲ့ပဲလမ်းခွဲခဲ့ကြတယ်ဒီစမန်နဲ့ခင်မင်းတည်းရရဲ့အမတ်တရားနေရာဟာနေမခွဲခင်အချိန်မနာမေခင်အကောင်အရောက်ကလာစေခြင်းဒီစမန်နဲ့ခင်ရေလွန်တရဲ့အမတ်တရားနေရာဟောင်းဆောင်းမကျွင်းငယ်နှွေဦးမ ပြောင်းရင်တစ်ခေါက်တစ်ယောက်သာလာစေချင်းဒီစက်မှာတန်နေခေနာမည်ခေ
ဆိုင်တီဆိုင်တီဆိုထားတဲ့ဒီဇင်ဘာနှစ်နှစ်ခင်းဆိုတဲ့သတင်းကိုနားဆင်ခဲ့ရတာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်နောက်ထပ်နှစ်နာရီကြာမှထုတ်လွှင့်မယ် VOA ညပိုင်းစီစဉ်တွေမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင် American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့အစီအစဉ်တွေအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဖက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့မန်ဘေ့ချ်မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နှိုင်းခဲ့ပြီလို့ဆီးရီးယားအာဏာပိုင်တွေကဒီကနေ့တောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။မန်ဘေ့ချ်မြို့အပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ဆီးရီးယားတပ်တွေဝင်ရောက်ထိန်းချုပ်ပါလို့ဆီးရီးယားမှာရှိတဲ့ကာဒ်အဓိကပြည်သူ့စစ်အဖွဲ့ YPG ကသမ္မတဘာရှာအယ်အာဆတ်ကိုတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်အစိုးရရန်တရားတချို့ကိုနားမဲ့2019နှစ်စပိုင်းအထိပိတ်ထားရမယ့်အခြေအနေစိုက်နေပါတယ်။လွှတ်တော်ဆွေးနွေးပွဲတွေကိုကြာတာပြင်းနေတော့ကမိနစ်ပိုင်းသာလုပ်ခဲ့ပြီးတော့ရှေ့သတင်းဘက်အထိဆွေးနွေးပွဲတွေကိုရွှေ့ဆိုင်းခဲ့ပါတယ်။ယာယီအတုံးစိမ့်နဲ့ပတ်သက်လို့မဲခွဲမှုတွေလုပ်ဖို့ရံမတတ်မှတ်ရသေးဘူးလို့အောက်လွှတ်တော်ခေါင်းဆောင်တွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်ဒီအဆိုးပါးဆုံးထိခိုက်ခဲ့တဲ့ခရိုင်မှာရှာဖွေကယ်ဆယ်ရေးတွေကို၈နှစ်ဇန်နဝါရီလအထိဆက်လုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီရာသီဥတုဆိုးဝါးနေတာကြောင့်အနက်ခရကာတောင်မီးတောင်ကျွန်းကနေပြီးတော့နောက်ထပ်ဆူနာမီထပ်ဖြစ်နိုင်ခြင်းရှိမရှိဆိုတာစုံစမ်းနိုင်ဖို့မလုပ်နိုင်သေးပဲဖြစ်နေပါတယ်။ဒီဆန်ဒက်စ်ရေလက်ကြားမှာဖြစ်ခဲ့တဲ့ဆူနာမီရေလိုင်းတွေကြောင့်သေဆုံးသူအရေအတွက်ကတော့426ယောက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်အစောပိုင်းတုန်းကဒီတချို့သေဆုံးသွားသူတွေရဲ့စနေနှစ်ခါထပ်နေတာကြောင့်အရင်ကြေညာထားတာထက်ကို3ယောက်လျော့သွားခဲ့တာပါကြောက်ဆုံးနေသူစီးရင်ကလည်းအခု23ယောက်ဖြစ်ပါရယ်တောင်ကိုရီးယားနိုင်ငံကဒုက္ခသည်ပြည်လည်နေရာချထားရေးဌာနရဲ့အချက်အလက်တွေကိုကွန်ပျူတာဟက်ကာတွေခိုးယူပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးဘက်ပြောင်းလာသူ1000လောက်ရဲ့ကိုယ်ရေးအချက်အလက်တွေကိုဖောက်ချခဲ့တယ်လို့တောင်ကိုရီးယားပြည်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ်ရှင်
သတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ Radio Season PP ချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.